ကိုကန်ဒေတာပါဝင်ရှမ်းပြည်နယ်တွင်စစ်မဲ့ဖြစ်ပွားရာဒေတာကဒုက္ခသည်တွေအတွက်ဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းကနေပြီးတော့ဆန်နဲ့တခြားထောက်ပံ့ပစ္စည်းတန်ဖိုးအဖြစ်မြန်မာကျပ်ငွေသိန်းပေါင်း9000ကျော်ဖို့လှူဒါန်းလိုက်ပါတယ်ဒီကူညီတွေကိုတော့အာနာပိုင်တွင်နဲ့ဒေတာကန်လူမှုအဖွဲ့အစည်းတွေကတဆင့်စစ်ဘေးဒုက္ခသည်တွေစီကိုဖြန့်ဝေကူညီပေးသွားမှာဖြစ်တယ်လို့သိရပါ
ာနိပွန်ဖောင်သေးရှင်းကနေစံတဲ့တခြားထောက်ပပစ္စည်းတွေကိုလာရှိုးမြို့ပြည်နယ်သူတွေအုပ်ချုပ်ရေးမှူးရုံးမှလာရောက်လှူဒန်းခဲ့တယ်လို့လာရှိုးမြို့ခံကြားဖြူပါတီခေါ်ရှမ်းတိုင်းတိုင်းမြားဒီမိုကရက်တစ်ပါတီကအမျိုးသားလွှတ်တော်ကိုဆိုလဲဆိုင်းစံမင်းကနေအခုလို့ပြောပါတယ်
လောက်ပဲဒီဘက်မှာပြည်ပကကြည့်ပြီးတော့စစ်ပီးစစ်တန်းတင်းနေတဲ့ဒီလူလူထုသူကြည့်နေတဲ့ဟိုတော့ဘာကြည့်နေပါလဲဗျာစမ်းပါလေဗျာနောက်ဆူလာပြပါမယ်နောက်စိတ်ချတောင်းဝေးပါလေဗျာ
ဒီကနေ့လူတန်းပွဲမှာနိဗ္ဗာန်ဖောင်သင်းချင်းကဌာနေကိုဆလဲတာဝန်ရှိသူတို့တက်ရောက်ခဲ့တယ်လို့ရှမ်းပြည်နယ်ထွေထွေအုပ်ချုပ်ရေးမှူးဦးဆောင်တဲ့ဖွဲ့ကနေအလှူပစ္စည်းတွေကိုလက်ခံခဲ့ပါတယ်။ကာလတန်ဖိုးကျသိန်းပေါင်း 9,134 သိန်းတန်ဖိုးရှိတဲ့ဆန်နဲ့တခြားထောက်ပပစ္စည်းတွေကိုရှမ်းပြည်နယ်တွင်စစ်မဲ့ဖြစ်ပွားနေစေဒေတာဖြစ်တဲ့လောက်ကန်ချင်းရွှေဟော်ဒေတာ၊ပလောင်ဒေတာ၊ကုတ်ခိုင်နန်းခမ်းဒေတာနဲ့ဟူပန်လာချူဒေတာကစစ်ပေးဒုက္ခသည်တွေကိုအကူအညီပေးဆောင်သွားဖို့ရည်ရွယ်ချက်နဲ့နိပွန်ဖောင်ဒေးရှင်းကနေလာရောက်လှူဒန်းခဲ့တယ်လို့လဲဆိုင်းစံမင်းကပြောပါတယ်။မြန်မာစစ်တပ်နဲ့ကိုကလက်နက်ကန်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ပေးဆောင်ဒုက္ခသည်တွေဟာလာချူမြို့ဖုံးတော်ကြီးကျောင်းမှာလာရောက်ခိုလုံနေကြတာလည်းရှိနေပါတယ်။အဆိုပါဒုက္ခသည်တွေအတွက်လည်းစံနဲ့တခြားပစ္စည်းတွေကိုကူညီထောက်ပံ့ပေးခဲ့တယ်လို့တခြားဒေတာအတွက်လည်းမြန်မာအာဏာပိုင်တွေနဲ့လူမှုအဖွဲ့အစည်းတွေကနေတဆင့်စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးသွားမယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်းစာမင်းကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့လာရှုမှာတော့ဥစားမာဇူရှမ်းကျောင်းမှာပဋိပက္ခဖြစ်ပွားတဲ့အချိန်ကာလတော့အဲ့ဒီဒုက္ခသည်တွေရှမ်းကျောင်းမှာလာပြီးတော့ဒုက္ခသည်တွေ18,000လောက်လာပြီးတော့ခိုးလုံတော့ပေါ့လေနော်ခိုးလုံဆိုတာအညနာပြီးတော့မနေ့ပြန်ပို့အဲ့လိုမျိုးလည်းရှိတယ်နေရာကျော်တော့လာချီပြီးတော့နေတဲ့ဒုက္ခသည်တွေရှိလေအဲ့ရှမ်းကျောင်းမှာတော့ဆိုင်းကျောင်းကဟုတ်ပါဘော648ကဆရာတော်ကိုတိုင်အဲလက်ခံပြီးတော့ဒီလိုဒီတန်းသွားတာကျွန်တော်ပြရလေ။ကျန်တဲ့ဟာတော့သက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးမှူးနဲ့မြို့နယ်ထောက်ကူပြုအနေနဲ့တစ်ဆင့်တို့ကလာရှိရနေသက်ဆိုင်ရာမြို့နယ်ကိုတို့တည်သွားဖို့တော့အစီအစဉ်တော့လုပ်နေတယ်လေ
။ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကအစတင်ဖြစ်ပွားခဲ့တဲ့ကိုကန့်စည်ရေးပြိပခတွေကြောင့်တောင်းနဲ့ချီတဲ့စစ်ပြေးဒုက္ခတွေတွေဟာတရုတ်နယ်စပ်နဲ့လာရှိုးမြို့တွေမှာဆွဲပြေးတင်းရှောင်နေရပါတယ်။တရုတ်နယ်စပ်ဘက်ကိုတင်းရှောင်နေရတဲ့စစ်ပြေးဒုက္ခတွေရဲ့အခြေအနေကိုတော့ကိုယ်တိုင်သွားရောက်ခဲ့သူရှမ်းလူခွေးရဲမတိုင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမှတ်နန်းခွန်လိတ်ကအခုလိုပြောပါတယ
်သူတို့ပို့သူကိုထားအဲတွေနဲ့ပဲထိုးပြီးမှနေနေတာတွေကိုကျမတို့လည်းတွေ့ခဲ့ရတယ်ပေါ့နော်ဒုက္ခတိုင်းသားတွေရောပြီးမှတီတာအောင်ပလောင်တိုင်းသားတွေဒီကခံရတာတွေရောအဲ့ထမအခုအမီမရှိဘဲနဲ့နေနေရတဲ့ဒုက္ခတွေတွေလည်းကျမတို့တွေ့ခဲ့တယ်ပေါ့နော
်နိဗ္ဗာန်ဖောင်သင်းချင်းဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်2012ခုနှစ်မှာမြန်မာနိုင်ငံတွင်တိုင်းသားဒေသကစိတ်ပြေဒုက္ခတွေနဲ့အိုးအိမ်ရွှေပြောင်းခံပြည်သူတွေကိုအမေရိကန်ဒေါ်လာ3သန်းအကူအညီပေးခဲ့ပါတယ်။နိဗ္ဗာန်ဖောင်သင်းချင်းအနေနဲ့မွန်ပြည်နယ်၊ကရင်ပြည်နယ်၊ကယားပြည်နယ်တွေမှာရှိတဲ့စိတ်ပြေဒုက္ခတွေနဲ့အိုးအိမ်ဆုတ်ခွာသူတွေကို2012ခုနှစ်ကနေအခုထိအကူအညီပေးဆောင်နေပါတယ်။နိဗ္ဗာန်ဖောင်သင်းချင်းဟာ1962ခုနှစ်မှာတည်ဆောင်ခဲ့တယ်လို့1968ခုနှစ်မှာမြန်မာနိုင်ငံကိုအမေရိကန်ဒေါ်လာ30,000အကူအညီပေးဆောင်ခဲ့ပူးပါတယ်။